စစ်မှန်သောကိုးကွယ်ခြင်းအကြောင်းကိုကျွန်တော်ဝင်ကတော့မှာဖြစ်ပါတယ်။စစ်မှန်သောကိုးကွယ်ခြင်းဆိုတာမှန်သောဖရာကိုမှန်သောနေလနဲ့ကိုးကွယ်ခြင်းဖြစ်ပါတယ်။စစ်မှန်သောနေလနဲ့ဖရာသခင်ကိုဘယ်လိုကိုးကွယ်ရမလဲဆိုတာသခင်ယေရှုဖရာကိုတော်တိုင်ကယောဟန်ခရစ်ဝင်ကျမ်းအခန်းလေးအငယ်20ကနေ26ကျမ်းမှာတွင်တင်ပြသတော်မူပါတယ်။ယောဟန်အခန်းလေးအငယ်20ကနေ24အထိကိုကျွန်တော်ဖတ်ပြသွားမှာဖြစ်ပါတယ်။အကျွန်ုပ်တို့ဘိုးဘေးများသည်ဤတောင်ပေါ်၌ကိုးကွယ်လေ့ရှိကြ၏ယေရုရှလင်မြို့၌သာကိုးကွယ်ရမည်ဟုသင်တို့သည်ဆိုတတ်ကြ၏ဟုလျှောက်လျင်ယေရှုကအချင်းမိမ့်မှငါ့စကားကိုယုံလော့ဤတောင်တို့မလာယေရုရှလင်မြို့သို့မသွားဘဲခမဲတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏ငါတို့သည်ကိုသိသောအရာကိုကိုးကွယ်ကြ၏အကြောင်းမူကားယုဒလူတို့၌ကယ်တင်ခြင်းအကြောင်းရှိ၏ကိုးကွယ်သောသူမှန်သမျှတို့သည်ခမဲတော်ကိုနံဝိညာဉ်နှင့်၎င်းသစ္စာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမဲတော်သည်အလိုရှိတော်မူ၏ဘုရားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဘုရားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်းလေးအငယ်20ကနေ22အရာရှမာရိလူမျိုးတွေဟာဂေရဇင်လို့ခေါ်တဲ့တောင်ပေါ်မှာသူတို့မသိတဲ့ဘုရားကိုကိုးကွယ်လေ့ရှိကြပါတယ်ယူဒလူတို့ကတော့သူတို့သိတဲ့ဘုရားကိုယေရုရှလင်မြို့မှာကိုးကွယ်ကြပါတယ်ယောဟန်အခိုင်းလေးအငယ်21အရာဘုရားသခင်ကိုကိုးကွယ်ဖို့ယေရှုပြညုံတော်မူတဲ့နေရာဟာဂေရဇင်တောင်နဲ့ယေရုရှလင်မြို့မှာရှိတဲ့ဗိမာန်တွေမဟုတ်ဘူး။နံဝိညာဉ်နဲ့သစ္စာတရားအဖြစ်ဘုရားသခင်ကိုကိုးကွယ်ဖို့ယေရှုတွင်တင်ပြသတော်မူပါတယ်။ယောဟန်အခိုင်းလေးအငယ်23ကိုကျွန်တော်ပြန်ပြီးဖတ်ပြပါမယ်။ကိုးကွယ်သောသူမှန်သမျှတို့သည်ခမဲတော်ကိုနံဝိညာဉ်နဲ့၎င်းသစ္စာတရားနဲ့၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏။အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမဲတော်သည်အလိုရှိတော်မူ၏ကိုးကွယ်သောသူမှန်သမျှတို့သည်ဆိုရာစစ်မှန်သောနိလန့်နှင့်ဘုရားသခင်ကိုကိုးကွယ်သောသူနောက်တင်းပြောရရင်ဘုရားသခင်ကိုအမှန်တကယ်ကိုးကွယ်သောသူတို့ကိုဆိုလိုတာဖြစ်ပါတယ်ဘုရားသခင်ကိုအမှန်တကယ်ကိုးကွယ်သောသူတို့ကဘုရားသခင်ကိုနံဝိညာဉ်နှင့်၎င်းသစ္စာတရားနှင့်၎င်းကိုးကွယ်ရမယ်လို့ယေရှုတွင်တင်ပြသတော်မူပါတယ်စစ်မှန်သောနိလန့်နဲ့ဘုရားသခင်ကိုကိုးကွယ်ခြင်းနဲ့ဆိုရင်ယေရှုရဲ့တွင်တင်ပြသတော်မူတဲ့အတိုင်းနံဝိညာဉ်နဲ့၎င်းသစ္စာတရားနဲ့၎င်းဘုရားသခင်ကိုကိုးကွယ်ရမှာဖြစ်တယ်။နံဝိညာဉ်ဆိုတာဘာလဲ။သစ္စာတရားဆိုတာဘာလဲ။နံဝိညာဉ်ဆိုတာတန့်ရှင်းသောဝိညာဉ်တော်ကိုပြောနေတာမဟုတ်ဘူး။ယုံကြည်သူတို့ရဲ့နံဝိညာဉ်ကိုပြောနေတာဖြစ်ပါတယ်။သစ္စာတရားဆိုတာတမန်တရားကိုဆိုလိုတာဖြစ်ပါတယ်တမန်တရားဆိုတာယေရှုခရစ်တော်နဲ့ယေရှုရဲ့နှုတ်ကပတ်တော်တမန်ကျမ်းစာတော်မြတ်ကိုဆိုလိုတာဖြစ်ပါတယ်ဘုရားသခင်ကိုနံဝိညာဉ်နဲ့၎င်းသစ္စာတရားနဲ့၎င်းကိုးကွယ်ခြင်းဆိုတာအလွန်ကျယ်ပြန့်တဲ့အတွေ့ဒီနေ့မှာတော့နံဝိညာဉ်နဲ့ကိုးကွယ်ခြင်းအကြောင်းကိုသာအနည်းငယ်ဝင့်ငှတော့မှာဖြစ်ပါတယ်သစ္စာတရားနဲ့ကိုးကွယ်ခြင်းအကြောင်းကိုတော့နောက်တစ်ပတ်မှာကျွန်တော်ဆက်ပြီးဝင့်ငှတော့မှာဖြစ်ပါတယ်နံဝိညာဉ်နဲ့ဘုရားသခင်ကိုကိုးကွယ်ခြင်းဆိုတာဘာလဲ။နံဝိညာဉ်နဲ့ဘုရားသခင်ကိုကိုးကွယ်ရမယ်လို့ယေရှုမိန့်တော်မူရမှာ။မြင်သာတဲ့အပြင်မှန်အဖြစ်သာကိုးကွယ်ခြင်းမဟုတ်ဘဲယုံကြည်သူတို့ရဲ့အတွင်းစိတ်နှလုံးအဖြစ်ကိုးကွယ်ခြင်းကိုဆိုလိုပါတယ်။နောက်တနည်းပြောရရင်ဘာသာရေးအခန်းအနားတွေကိုစည်ရင်ကျင်းပတဲ့နေရာတွေမှာဘာသာရေးထုံးနှံစင်လာများအတိုင်းအများနည်းတူလိုက်လောက်ခြင်းတတ်တတ်မဟုတ်ပဲစိတ်နှလုံးအကျွမ်းမဲ့ကိုးကွယ်ခြင်းကိုဆိုလိုတာဖြစ်ပါတယ်။ယေရှုရဲ့တွင်တင်ပြသတော်မူချက်အရာဘုရားသခင်ကိုကျွန်တော်တို့ကိုးကွယ်ရမယ့်နေရာကတော့ဓမ္မဟောင်းကာလတုန်းကလို့ဂေရုဇင်တောင်ယေရုရှလင်မြို့နဲ့အခြားသောနေရာဗိမာန်တော်အဆောက်အဦတွေမဟုတ်တော့ဘူး။ယုံကြည်သူတို့ရဲ့အတွင်းစိတ်နှလုံးထဲမှာဖြစ်ပါတယ်။ဓမ္မဟောင်းကာလတုန်းကဘုရားသခင်ကိုကိုးကွယ်ဖို့အသုံးပြုတဲ့တဲတော်နဲ့ဗိမာန်တော်တစားများရစ်ပူဇော်ခြင်းတို့ဟာ ယေရှုရဲ့ကယ်တင်တော်မူခြင်းကိုပုံဖော်ပြသနေတာဖြစ်ပါတယ်။ယေရှုဒီလောကမှာကြွလာတော်မူပြီးကယ်တင်ခြင်းရဲ့ပုံရိပ်ကိုပြည့်စုံစေပြီဖြစ်တဲ့အတွက်တဲတော်ဗိမာန်တော်တစားများနဲ့ရစ်ပူဇော်ခြင်းစနစ်ကိုဆက်လက်ကျင့်သုံးဖို့မလိုတော့ဘူး။ဒါကြောင့်ယေရှုကဤတောင်သို့မလာယေရုရှလင်မြို့သို့မသွားဘဲခမဲတော်ကိုကိုးကွယ်ရမယ့်အချိန်ကာလရောက်ဆဲရှိ၏လို့မိန့်တော်မူခြင်းဖြစ်ပါတယ်။အမြင့်ဆုံးသောဖခင်သခင်သည်လူတို့လက်ဖြင့်လှုပ်သောဗိမာန်၌ကျင်းဝတ်တော်မူသည်မဟုတ်လို့တမန်တော်ဝတ္ထုအခန်း9အငယ်50မှာအတိအလင်းဖော်ပြထားပါတယ်။ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းရဲ့အတွင်းနှလုံးသားဟာဖခင်သခင်ကျင်းဝတ်တော်မူရာဖယားသခင်ဗိမာန်တော်ဖြစ်ကြောင်းကောရင်သူဩဝါဒစာပထမဆောင်အခိုင်း3အငယ်16မှာအခုလိုဖော်ပြထားပါတယ်။သင်တို့သည်ဖယားသခင်၏ဗိမာန်တော်ဖြစ်ကြသည်ကို၎င်းဖယားသခင်၏ဝိညာဉ်တော်သည်သင်တို့အထက်၌ကျင်းဝတ်တော်မူသည်ကို၎င်းမသိကြသလော။ဖိလိပ္ပိအခိုင်း3အငယ်3မှာလည်းငါတို့သည်စိတ်ဝိညာဉ်အားဖြင့်ဖယားသခင်ကိုကိုးကွယ်၍ဇာတိ၌ကိုးစားခြင်းမရှိဘဲယေရှုခရစ်၌သာဝါကြွားဝမ်းမြောက်သောသူဖြစ်၍မှန်သောအရေးဖျားလေးခြင်းကိုခံသောသူဖြစ်ကြ၏လို့အတိအလင်းပြောထားပါတယ်။ဒါကြောင့်ယေရှုခရစ်တော်ကိုယုံကြည်သောသူတို့အတွက်ဖခင်သခင်ကိုကိုးကွယ်ရမယ့်နေရာမှာနာဝိညာဉ်တည်းဟုသောစိတ်နှလုံးအတွင်းထဲမှာပါ။ယုံကြည်သူတို့ရဲ့စိတ်နှလုံးထဲမှာဖခင်သခင်ကိုဘယ်လိုကိုးကွယ်ရမလဲဆိုရင်ဖခင်သခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ပြီးကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမျှချေးရမှာဖြစ်ကြောင်းမာကုအခိုင်း7အငယ်29ကနေ31ကြားမှာယေရှုဖခင်ကအတိအလင်းပြောပြတော်မူပါတယ်။မာကုအခိုင်း7အငယ်29ကနေ31အထိကိုကျွန်တော်ဖတ်ပြပါမယ်။ယေရှုကပညတ်တကားတို့တွင်အမျက်ဆုံးသောပညတ်ဟုမူကား"အိုးဤသီလအမျိုးနားထောင်လော့ငါတို့၏ဖခင်သခင်ထာဝရဖခင်သည်တဆူတည်းသောထာဝရဖခင်ဖြစ်တော်မူ၏"ထာဝရဘုရားသည်တပါးဒီဖြစ်တော်မူ၏။သင်ဤဘုရားသခင်ထာဝရဘုရားကိုစိတ်နှလုံးအကျွမ်းမဲ့ဉာဏ်ရှိသမျှအစွမ်းတတ္တိရှိသမျှနှင့်ချစ်လော့။ဤပညာသည်ပထမပညာဖြစ်၏။ဒိုမရပါကိုနှက်ဆက်ဆိုင်သောသူကိုကိုနှက်အမျှချစ်လော့ဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏။ဤပညာတို့ထက်သာ၍ကြီးမြတ်သောပညာမရှိဟုပြန်၍မိန်တော်မူ၏။ဖယားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းကိုနှက်ဆက်ဆိုင်သောသူကိုကိုနှက်အမျှချစ်ခြင်းဟာဓမ္မဟောင်းကျမ်းတစ်ခုလုံးရဲ့တုံတင်ချက်အချုပ်အချာဖြစ်ကြောင်းမဿဲအခိုင်း22အငယ်40မှာယေရှုမိန့်တော်မူပြီးမာကုအခိုင်း7အငယ်33ကနေ34အရာဖယားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းကိုနှက်ဆက်ဆိုင်သောသူကိုကိုနှက်အမျှချစ်ခြင်းဟာဖယားသခင်အလိုတော်ရှိသောကိုးကွယ်ခြင်းနိလန်းဖြစ်ကြောင်းကျွန်တော်သိရပါတယ်တော်မြတ်အကျံအခိုင်း20အငယ်3ကနေ18မှာတွေ့ရတဲ့ပြညတ်တော်10ပါးကိုကြည့်မယ်ဆိုရင်ဖယားသခင်ကိုချစ်ခြင်းကိုနဲ့ဆက်ဆိုင်သောသူကိုချစ်ခြင်းဆိုပြီးနှစ်ပိုင်းခွဲနိုင်ပါတယ်။နံပါတ်1ငါမှတပါအခြားသောဖယားကိုမကိုးကွယ်နဲ့။နံပါတ်2ရုပ်တုစင်းတုကိုကိုအပုမလုပ်နဲ့။အိုးမချဝတ်မပြုနဲ့။နံပါတ်3သင်ဤဖယားသခင်ထာဝရဖယားဤနာမတော်ကိုမုသာနဲ့ဆိုင်၍မမွတ်မဆိုနဲ့။နံပါတ်4အိုးပုတ်နေကိုတန့်ရှင်းစေခြင်းဟာထိုနေ့ရက်ကိုအောင်မေလော့ပညတ်တော်တက်ကနေလေအထိဟာဖယားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းနဲ့ဆိုင်ပါတယ်နောက်ပညတ်တော်9ကနေ30အထိဟာကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမျှချစ်ခြင်းနဲ့ဆိုင်ပါတယ်ပညတ်တော်နံပါတ်5သင်ဤမိဘကိုရိုသေစွာပြုလော့နံပါတ်6လူအသက်ကိုမတတ်နဲ့ခုနှစ်သူ့မယားကိုမပြစ်မှားနဲ့၈သူဥစ္စာကိုမခိုးနဲ့ကိုကိုနဲ့ဆက်ဆိုင်သောသူတစ်ဖက်၌မမှန်သောတတ်သေးကိုမခံနဲ့၁၀ကိုနဲ့ဆက်ဆိုင်သောသူ၏ဥစ္စာတစ်စုံတစ်ခုကိုမြတ်မှတ်လိုချင်သောစိတ်မရှိစေနဲ့ပညတ်တော်၁၀ပါးရဲ့အဓိကတုံသင်ချက်မှာဖယားသခင်ကိုချစ်ခြင်းကိုနဲ့ဆက်ဆိုင်သောသူကိုချစ်ခြင်းဖြစ်တဲ့အတွေ့စစ်မှန်သောကိုးကွယ်ခြင်းတည်းဟုသောဖယားသခင်အလိုတော်ရှိသောကိုးကွယ်ခြင်းကိုတုံသင်ပြသနေတာဖြစ်ပါတယ်ဓမ္မတိကျမ်းကိုကြည့်ရင်လေဓမ္မတိကျမ်းတစ်ခုလုံးရဲ့အချုပ်အခြာအဓိကသွန်သင်ချက်မှာဖယားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမျှချစ်ခြင်းဖြစ်ပါတယ်။ဒါကြောင့် ယေရှုကတရားဟောရခြင်းအခိုင်း6အငယ်9မှာဖော်ပြထားတဲ့သင်ဤဖျားသခင်ထာဝရဖျားကိုစိတ်နှလုံးအကျွမ်းမဲ့အစွမ်းတတ္တိရှိသမျှနဲ့ချစ်လောဆိုတဲ့ကြံချက်ကိုမာကုအခိုင်း7အငယ်29ကနေ34ကျမ်းမှာကိုးကားပြီးအဲ့ဒီပညတ်တော်ရဲ့မူလအနှစ်အဓိပ္ပာယ်ကိုရှင်းပြတော်မူခြင်းဖြစ်ပါတယ်။ဩဝါဒစာရွေမှာလဲဖျားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမျှချစ်ခြင်းဟာယုံကြည်သူတို့အသက်ရှင်နေထိုင်ရမယ့်နည်းလမ်းဖြစ်ကြောင်းတွင်တင်ထားပါတယ်။ယောမအခိုင်း73အငယ်30မှာချစ်ချင်းမြတ်တာသည်အကျင့်တရားပြည့်စုံရာဖြစ်သည်လို့ပြောထားပါတယ်။ယောမဩဝါစာအခိုင်း73အငယ်8ကနေ30နဲ့အဖက်ဩဝါစာအခိုင်း9ကနေအခိုင်း6အငယ်1ကနေ9အထိတို့ကိုလည်းဖတ်ကြည့်ပါ။ယုံကြည်သူအသက်တာမှာပထမအရေးကြီးဆုံးကတော့ဘုရားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းဖြစ်ပါတယ်။ကိုယ်နဲ့ဆက်ဆိုင်သောသူတို့ကိုအရင်ချစ်ဖို့မဟုတ်ဘူး။ဘုရားသခင်ကိုအရင်ဆုံးချစ်ဖို့ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဘုရားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းရဲ့ရလဒ်ဟာကိုယ်နဲ့ဆက်ဆိုင်သောသူတို့ကိုကိုယ်နဲ့အမျှချစ်ခြင်းဖြစ်ပါတယ်။ဒါကြောင့်သင်ရဲ့အိမ်ထောင်ဘက်ကိုစစ်မှန်သောချစ်ချင်းမြတ်တာနဲ့အမှန်တကယ်ချစ်ချင်ရင်ဖယားသခင်ကိုအရင်ချစ်ပါသင်ရဲ့သားသမီးတို့ကိုအမှန်တကယ်ချစ်ချင်ရင်ဖယားသခင်ကိုအရင်ချစ်ပါသင်ရဲ့မိဘညီအကိုမောင်နှမတို့ကိုအမှန်တကယ်ချစ်ချင်ရင်ဖယားသခင်ကိုအရင်ချစ်ပါယုံကြည်သူညီအကိုချင်းတို့ကိုအမှန်တကယ်ချစ်ချင်ရင်ဖယားသခင်ကိုအရင်ချစ်ပါမယုံကြည်သောသူတို့ကိုအမှန်တကယ်ချစ်ချင်ရင်ဖယားသခင်ကိုအရင်ချစ်ပါအရင်အိုးဆုံးချစ်ရမယ့်သူခတ်သိမ်းသောအရာထက်ကျွန်တော်တို့ချစ်ရမယ့်သူဖယားသခင်ကိုပထမနေရာမှာချစ်ပါခတ်သိမ်းသောအရာထက်ချစ်ပါဒါမှကိုနဲ့ဆက်ဆိုင်သောသူတို့ကိုကိုနဲ့အမျှဖယားသခင်ချစ်ခြင်းမေတ္တာတည်းဟုသောစစ်မှန်သောချစ်ခြင်းမေတ္တာနဲ့ချစ်နိုင်မှာဖြစ်တယ်ဖယားသခင်ချစ်ခြင်းမေတ္တာဆိုတာဘယ်လိုချစ်ခြင်းမျိုးလဲကျွန်တော်တို့အပေါ်မှာဖယားသခင်ထားရှိသောချစ်ခြင်းမေတ္တာကိုအဂပယ်ချစ်ခြင်းမေတ္တာလို့ခေါ်ပါတယ်အဂပေမေတ္တာဆိုတာကျွန်တော်တို့ကိုယ်တိုင်လုံးဝမတတ်နိုင်တဲ့ကျွန်တော်တို့ရဲ့လိုအပ်ချက်ကိုကိုကြိုးစွန်းအနစ်နာခံပြီးဖြည့်ဆည်းပေးတဲ့ချစ်ချင်းမေတ္တာမျိုးဖြစ်ပါတယ်။လောဘဒေါသမောဟတရားတွေနဲ့မွေးဖွားလာကြတဲ့လောကီလူသားတို့မှာအဲ့ဒီအဂပေချစ်ချင်းမေတ္တာမျိုးမရှိဘူး။ဖယားသခင်မှသာအဂပေချစ်ချင်းရှိတော်မူတယ်။သင်နဲ့ကျွန်တော်ကိုအဂပေမေတ္တာနဲ့ဖယားသခင်ချစ်တော်မူသောကြောင့်မိမိ၌တပါတီသောသားတော်ယေရှုခရစ်ကိုဒီလောကမှာဆင်လွတ်တော်မူပြီးသင်နှင့်ကျွန်တော်ကိုယ်တိုင်ဘလို့နည်းနဲ့မှမဆက်နိုင်တဲ့ကျွန်တော်တို့ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့လဝါကတိုင်မှာကျွန်တော်တို့ရဲ့ကိုယ်စားချိန်ချင်းအမင်္ဂလာနဲ့အသေးခံတော်မူခဲ့တယ်။ယေရှုကသင်နှင့်ကျွန်တော်ကိုဘလောက်ချစ်တော်မူသလဲဆိုတာဒီထက်သက်သေပြစရာနည်းလမ်းလည်းမရှိတော့ပါဘူး။ကျွန်တော်တို့ရဲ့အပြစ်ကြွေးအလုံးကိုဆက်ပေးတော်မူပြီးကောင်းကင်နိုင်ငံတော်နဲ့ဆိုင်သောဓမ္မမင်္ဂလာတို့ကိုပေးသနာတော်မူခဲ့ပြီ။ယနေ့တိုင်အောင်ယုံကြည်သူကျွန်တော်တို့ရဲ့ကောင်းကျိုးအတွက်ဖယားသခင်လှုပ်ဆောင်တော်မူလျက်ရှိနေပါတယ်။ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာကိုလေ့လာဖတ်ရှုပါ။ဖယားသခင်ကသင်ကိုဘလောက်ချစ်တော်မူသလဲဆိုတာသိမှတ်ဝန်ခံပါ။ဖယားသခင်ထက်သင်ကိုချစ်တတ်သူမရှိဘူး။ဖယားသခင်ထက်အခြားသောသူနဲ့အခြားသောအရာတို့ကိုချစ်ဖို့ကျွန်တော်တို့သွေးဆောင်ဖျားယောင်းခြင်းခံရတတ်ပါတယ်။သို့သောဖယားသခင်ထက်ကျွန်တော်တို့ကိုချစ်တဲ့သူမရှိသေးနည်းတူဖယားသခင်ထက်ကျွန်တော်တို့ချစ်ရမယ့်သူချစ်ရမယ့်အရာမရှိဘူး။တပတ်မှတနင်္ဂနွေနေ့တရက်တည်းဖယားသခင်ကိုချစ်ဖို့မလုပ်ပါနဲ့။နေ့တိုင်းသင်ဤဖယားသခင်ထာဝရဖယားကိုစိတ်နှလုံးအကျွမ်းမဲ့ညာရှိသမျှအစွမ်းတတ္တိရှိသမျှနဲ့ချစ်ပါဖယားသခင်ကိုချစ်သောချစ်ချင်းမြတ်တာနဲ့ဖယားသခင်ပြညတ်တော်ကိုနာခံပါဒါဟာနာဝိညာဉ်နဲ့၎င်းတမာတရားနဲ့၎င်းဖယားသခင်ကိုကိုးကွယ်ခြင်းဖြစ်ပါတယ်ဖယားသခင်ကိုနာဝိညာဉ်နဲ့၎င်းတမာတရားနဲ့၎င်းကိုးကွယ်တော်သူဖြစ်နိုင်မှုအယောက်စီတိုင်းကိုဖယားသခင်ကောင်းချီးပေးပါစေ